Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိပိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာနန္ဒာခင်ပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။ဒီနေ့ကြားမယ်နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်အမေရိကန်သမ္မတဘရက်ဥပမာကဖမ်းဆီးခံထားရတဲ့အမေရိကန်အကူအညီပေးရေးဝန်ထမ်းကိုစစ်သွေးကြွတွေကခေါင်းဖြတ်တတ်လိုက်ပြီဆိုတာကိုအတည်ပြုပြောကြားလိုက်ပါတယ်။ကမ္ဘာစီးပွားရေးမှာလာမယ့်5နှစ်အတွင်းအမေရိကန်ဒေါ်လာ1 trillion ကျော်ဖွံ့ဖြိုးတိုးတက်လာစေဖို့အစီအစဉ်တစ်ရပ်ကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာတက်နေတဲ့ခေါင်းဆောင်တွေကနေပြီးတော့အတည်ပြုချမှတ်လိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့မြောက်ပိုင်းမှာတက်ခိုက်မှုအစ်တတွေနဲ့ဖြစ်ပွားပြီးတော့စစ်သွေးကြ30ကျော်တည်ဆုံသွားပါတယ်လူသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့အမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရနဲ့ဒီကနေ့ခေတ်ចောင်းသားတွေမှာရောအမျိုးသားရေးစိတ်သက်ဘလောက်လက်ဆင့်ကမ်းရှိနေကြသေးလဲဆိုတဲ့အကြောင်းကိုကြားဖို့ရှိပါတယ်ဒါ့အပြင်နောက်ပိုင်းမှာလည်း VOA ကနေပြီးတော့မျော်လင့်နွေးထွေးငြိမ်းချမ်းရေးလို့အမည်ပေးထားတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုကိုစတင်ထုတ်လွှင့်သွားဖို့ရှိပါတယ်ဒီစီဇန်မှာဆိုရင
်အစကျွန်တော်အဲ့ဒီတောင်ပေါ်ဒေသတွေကိုတပ်ပုံလိုက်ရိုက်ပါတယ်ပွဲတွေပေါ့နော်အာစစ်ပွဲဖြစ်တော့ကျွန်တော်ကတွားရမှာလဲ
စိုးရိမ်ပါသူတွေရဲ့ငြိမ်းချမ်းရေးမျော်လင့်တန်တွေကိုကြားကြရမှာပါရှင်ဒါအပြင်ဒုတိယပိုင်းအစီအစဉ်မှာလည်းပုံမှန်ထုတ်လွှင့်နေကြပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုအလှည့်မပေးခင်မှာအရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်နဲ့ဒေါခင်မျိုးတက်ကကြီးညာပေးပါမယ်ရှင
် American သမ္မတဘရက်အိုဘားမားကဖမ်းဆီးခံထားရတဲ့ American အကူအညီပေးရေးဝန်ထမ်းဖြစ်တဲ့ Abdul Rahman Kasik ကိုခေါင်းဖြတ်တတ်လိုက်ပြီဆိုတာကိုအတည်ပြုပြောကြားလိုက်ပြီးတော့ဒါဟာISC သွေးကြော်ရဲ့ဆက်စုပ်ယွန်းရှာဝယ်ကောင်းတဲ့လောက်ရတက်တက်ဖြစ်တယ်လို့ပြောလိုက်ပါတယ်။သမ္မတဥပမဟာသူနဲ့အတူ Air Force 1လေယာဉ်ပေါ်မှာလိုက်ပါလာတဲ့သတင်းတောက်တွေကိုတနင်္ဂနွေနေ့ကပြီးတဲ့ထုတ်ပြန်ချက်မှာကာဇက်ရဲ့မိဘတွေနဲ့မိသားစုဝင်တွေအတွက် 1 နဲ့စိတ်ထိခိုက်မှုဖြစ်ရကြောင်းပြောဆိုထားပါတယ်။ ISC သွေးကြော်ရဲ့အဖွဲ့ဟာမွတ်စလင်ဘာသာဝင်တွေအပါအဝင်အပြစ်မဲ့သူတွေကိုတတ်ဖြတ်ပြီးတော့တဥပ္ပတ္တူတတ်ဖြတ်မှုတွေဖျက်ဆီးမှုတွေဖြစ်လာအောင်တွေးထိုးလှုံ့ဆော်ပေးနေတယ်လို့ဆွဆွဲလိုက်ပါတယ်။သမ္မတဥပမဟာအော်စတြေးလျနိုင်ငံကကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ပါဝင်တဲ့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးတော့အမေရိကန်ပြည်ထောင်စုကိုပြန်လာနေတာဖြစ်ပါတယ်။ ISC သွေးကြော်အဖွဲ့ကတနင်္ဂနွေနေ့မှာဖြန့်ချီလိုက်တဲ့ဗီဒီယိုဖိုင်ကိုပြန်လည်ပြီးတော့စစ်ဆေးတုံးသက်ပြီးတဲ့နောက်ကစစ်အသက်ခံရမှုမှန်ကန်တဲ့အကြောင်းအတည်ပြုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဗီဒီယိုဖိုင်တွေကအစွန်းရောက်စစ်သွေးကြော်တွေကတော့စီးရီးယားစစ်သားတချို့ကိုကောင်းဖြတ်တတ်နေတာကိုပြသထားပြီးအမေရိကန်လည်းပါဝင်တယ်လို့အဆုံးမှာပြောဆိုသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းမှာတိုက်ပွဲတွေအဆုံးသတ်စေဖို့ရည်ရွယ်ပြီးချမှတ်ထားတဲ့နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုရုရှားဘက်ကဆက်လက်ချိုးဖောက်နေမယ်ဆိုရင်ရုရှားဟာနိုင်ငံတကာအတိုင်းအဝန်ရဲ့ဝိုင်းကျင်တာကိုဆက်ပြီးခံရမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသကသဘုံတွေကိုရုရှားကပံ့ပိုးကူညီနေတာကြောင့်အနောက်နိုင်ငံတွေဘက်ကလုံလုံဆယ်မှာချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေဟာထိရောက်တာကိုပြသနေတယ်လို့ဩစတြေးလျနိုင်ငံ Brisbane မှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးမှာတနင်္ဂနွေနေ့ကသမ္မတဥပမာကပြောကြားခဲ့တာပါ။ယူကရိန်းပြဿနာမှာရုရှားရဲ့ပါဝင်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဘက်ကလိုအပ်ရင်ရုရှားနယ်စပ်ဒေသနာကတိုက်ပွဲတွေအဆုံးသတ်သွားအောင်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပူးပေါင်းဆောင်ရွက်မှုတွေရလာတဲ့အထိဖိအားပိုးပြီးတိုးပြဖို့ပါပြင်နေတယ်လို့ဆိုပါတယ်။ယူကရိန်းအရေးအတွက်သမ္မတဥပမာအပြင်ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါနဲ့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့တို့လည်းသတိပေးနေကြသလိုယူကရိန်းအစိုးရတဲ့အဖွဲ့ကလည်းယူကရိန်းအရှေ့ပိုင်းဒေသကရုရှားလိုလာတဲ့သဘုံတွေရဲ့လှုပ်ရှားမှုကိုအရေးယူဖို့အတွက်လှုံ့ဆော်နေပါတယ်
။လာမယ့်5နှစ်အတွင်းကမ္ဘာစီးပွားရေးကိုအမေရိကန်ဒေါ်လာ1 trillion ကျော်ဖွံ့ဖြိုးတိုးတက်လာစေဖို့အစီအစဉ်တစ်ရပ်ကိုကမ္ဘာပေါ်မှာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေကအတည်ပြုချမှတ်လိုက်ပါတယ်။အဲ့ဒီထဲမှာအခြေခံအဆောက်အအုံတွေမှာရင်းနှီးမြှုပ်နှံကြဖို့နဲ့လွတ်လပ်စွာကုံသွယ်မှုတိုးချဲ့ဖို့စတဲ့အစီအစဉ်တွေပါဝင်ပါတယ် G20 အစည်းအဝေးကို Brisbane မြို့မှာကျင်းပခဲ့ပြီးတနင်္ဂနွေနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်အစည်းအဝေးအတွင်းနိုင်ငံတကာခေါင်းဆောင်တွေကအနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ရောဂါတိုက်ဖျက်ရေးနိုင်ငံတကာကတုံ့ပြန်ဆောင်ရွက်ရေးနဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဟန်တာရေးစတာတွေမှာပူးပေါင်းပါဝင်လှုပ်ဆောင်ကြဖို့သဘောတူညီခဲ့ပါတယ် G20 ညီလာခံကနေချမှတ်ခဲ့တဲ့မူဝါဒတွေထဲမှာရှေ့လာမဲ့ဆယ်စုနှစ်အတွင်းအမျိုးသမီးတွေအတွက်အလုပ်ကိုင်ပေါင်းတန်းတရာ ရရှိစေဖို့လည်းပါဝင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုခဲ့ပါတယ်တယောက်တဲ့နိုင်ငံအားလုံးဟာဖွံ့ဖြိုးတိုးတက်မှုအတွက်တန်တိထံချထားပြီးဖြစ်တဲ့အတိုင်းအကောင့်ထဲဖော်တဲ့နေရာမှာကိုယ်စီတာဝန်ခံမှုရှိကြစေဖို့အတွက်စောင့်ကြည့်သွားကြမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကွန်ပျူတာဆက်သွယ်မှုတွေကိုအတိုက်ခိုက်ခံရတယ်လို့ယူဆတဲ့အတွက်နိုင်ငံခြားရေးဌာနရဲ့အီးမေးလ်ဆက်သွယ်မှုစနစ်တွေကိုမိပညာတက်ကျွမ်းသူတွေပြင်ဆင်နိုင်မှုအတွက်နိုင်ငံခြားရေးဌာနကသူ့ရဲ့ကွန်ပျူတာဆက်သွယ်ရေးစနစ်အားလုံးကိုပိတ်ပစ်ခဲ့ပါတယ်။သမ္မတအင်ဂျီရောကကွန်ပျူတာကုန်းရဲ့အတိုက်ခိုက်ခံခဲ့ရတဲ့အောက်တိုဘာလတုန်းကနိုင်ငံခြားရေးဌာနကကွန်ပျူတာကုန်းရဲ့ကိုပါတဘာတည်းထိခိုက်နိုင်ခဲ့ခြင်းရှိတယ်လို့ယူဆတဲ့အတွက်စိုးရိမ်ပြီးအခုလိုလှုပ်ဆောင်တာလို့နိုင်ငံခြားရေးဌာနအကြီးအကဲအရာရှိသူကတနင်္လာနေ့မှာပြောကြားလိုက်တာပါ။အောက်တိုဘာလသမ္မတအင်ဂျီရောကွန်ရဲ့အတိုက်ခိုက်ခံခဲ့ရတဲ့အချိန်ကတော့နိုင်ငံခြားရေးဌာနကကွန်ပျူတာကွန်ရက်ကိုထိခိုက်မှုရှိတဲ့အရေးရောင်တစ်ခုမှမပြခဲ့ပါဘူး။အဲဒီအချိန်ကစပြီးအမေရိကန်စားတိုင်းနဲ့ချင်းချင်းဆက်သွယ်ရေးဌာနအမျိုးသားမိုးလေဝသဌာနတွေမှာလည်းဇက်တိုက်ဆိုးသလိုပဲကွန်ပျူတာကွန်ရက်တွေမှာအတိုက်ခိုက်ခံခဲ့ရတာပါ။နိုင်ငံခြားရေးဌာနကအရေးကြီးတဲ့စာရွက်စာတမ်းတွေတင်ရှိတဲ့စနစ်တွေကိုတော့လုံးဝထိခိုက်မှုမရှိဘူးလို့တာဝန်ခံအရာရှိတွေကပြောကြားခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တန်မြန်မာဘိုင်းအစီအစဉ်ကတင်လာနေတဲ့နာနခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပါကစ္စတန်နိုင်ငံရဲ့အရှေ့မြောက်ပိုင်းနယ်စပ်မှာစစ်သွေးကြွတွေနဲ့တိုက်ခိုက်မှုအစ်စ်တွေဖြစ်ပွားခဲ့ပြီးတော့စစ်သွေးကြွ34ယောက်နဲ့ပါကစ္စတန်စစ်သား3ယောက်တေဆုံးသွားတဲ့အကြောင်းပါကစ္စတန်စစ်တပ်ကပြောဆိုပါတယ်။တိုက်လေယာဉ်တွေဟာစစ်သွေးကြွတွေပိုးအောင်နေတယ်လို့ယူဆရတဲ့နေရာတွေကိုတနင်္ဂနွေနေ့နံနက်ပိုင်းကဘုံကျဲတိုက်ခိုက်ခဲ့ကြပြီးအခင်းဖြစ်တဲ့နေရာကတော့အာဖဂန်နစ္စတန်နိုင်ငံရဲ့နယ်စပ်ဖြစ်တဲ့ဒက်တာခဲလ်နဲ့မြောက်ဝါဇီရစ္စတန်လို့ဖြစ်ကြပါတယ်။တညာလုံးတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မနေ့ပိုင်းမှာဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တာပါစစ်တပ်နဲ့နှီးဆက်တဲ့မီဒီယာသတင်းပေးပို့မှုတွေအရတော့တေဆုံးသူ29ယောက်ထက်မနည်းဟာအရေးပါတဲ့တပ်မှုတွေနဲ့နိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်တိုက်ပွဲကာလအတွင်းပါကစ္စတန်စစ်သား4ယောက်လည်းဒဏ်ရာရရှိသွားတယ်လို့ပြောပါတယ်တောက်ကြနေတုန်းကလည်းအာဖဂန်နစ္စတန်နေဆက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်သွေးကြွ30တေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုပါတယ်ခင်ဗျာ
အီဘိုလာရောဂါကြောင့်အပြင်းထန်ဆုံးခံခဲ့ရတဲ့လိုင်ဘီးရီးယားနိုင်ငံကလာမယ့်ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ရောက်တဲ့အထိနောက်ထပ်ရောဂါပိုးအကူဆက်ခံရသူမရှိအောင်နိုင်ငံရဲ့ရည်မှန်းချက်ဖြစ်တဲ့ချက်မှတ်ပြီးဆောင်ရွက်ဖို့ကြေညာလိုက်ပါတယ်။လိုင်ဘီးရီးယားသမ္မတအယ်လန်ဂျွန်ဆန်ဆလစ်ကတနင်္လာနေ့နိုင်ငံတော်မင်းကွန်းပြောကြားရာမှာအီဘိုလာရောဂါဒဏ်ကိုအပြင်းထန်ခံခဲ့ရတဲ့လိုင်ဘီးရီးယားနိုင်ငံအတွက်ပြန်လည်ထူထောင်ရေးလှုပ်ဆောင်တဲ့လမ်းကြောင်းဟာခက်ခဲမှဖြစ်ကြောင်းပြောပါတယ်။နောက်မှာအခုလိုကူးစက်ရောဂါမျိုးဖြစ်ပွားခဲ့ရင်ရင်ဆိုင်နှိမ့်အောင်နိုင်ငံကျန်းမာရေးပြုစုစောင့်ရှောက်မှုစနစ်ကိုပိုမိုကောင်းမွန်အောင်ပြင်ဆင်ဖို့နဲ့နိုင်ငံရဲ့စီးပွားရေးနဲ့အုပ်ချုပ်မှုအပိုင်းကိုကူးတဲ့ပိုးပြီးကောင်းအောင်လုပ်ဖို့ပါလိုအပ်တယ်လို့ပြောပါတယ်။သမရဆလစ်ဖာအစိုးရဝန်ကြီးများအဖွဲ့တွေကနေရာအတော်များများအတွက်အပြောင်းလဲတွေလုပ်ခဲ့ပါတယ်။နိုင်ငံရဲ့စိန်ခေါ်မှုတွေကိုနားလည်မယ်အရာရှိတွေကိုခန့်အပ်မယ်လို့လည်းပြောကြားခဲ့တာပါ။အနောက်အာဖရိကဒေသမှာအီဘိုလာဖြစ်ပွားရောဂါဖြစ်ပွားသူ 9,000 ကျော်ကလေးက 2,800 ကျော်ဟာလိုင်ဘီးရီးယားနိုင်ငံကဖြစ်ပါတယ
်။တချိန်ကမွတ်စလင်သဘုံနဲ့ချင်းချောက်မှုကိုခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအမျိုးတစ်မျိုးမှာလမ်းဘေးဘုံတလုံးတနင်္ဂနွေနေ့ကပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ18ဦးသေဆုံးသွားပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့အနီးပတ်ဝန်းကျင်မှာပဲမပေါက်ကွဲသေးပဲကြံခဲ့တဲ့ဘုံနှလုံးကိုစစ်သားတွေကရှာဖွေတွေ့ရှိခဲ့ပြီးတော့စနစ်တံဖြုတ်ပစ်ခဲ့ရပါတယ်။အခင်းဖြစ်တဲ့နေရာကတော့မြောက်ပိုင်းကိုတာပါတိုခရိုင်အတွင်းကကာဘာတန်မြို့မှာဖြစ်တယ်လို့ထိပ်တန်းရဲအရာရှိတူကပြောပါတယ်။လူ၄ယောက်ကိုတော့စိုးရင်ရတဲ့အခြေအနေနဲ့ဆေးရုံကိုပို့လိုက်ရတယ်လို့လည်းသူကပြောပါတယ်။အခုချိန်ထိတော့လက်သက်တရားခံကိုရှာဖွေဆဲဖြစ်ပြီးတော့မိုရိုအစ္စလာမစ်အဖွဲ့အနေနဲ့အစိုးရကြားညဉ့်ဉန်းရေးရယူမှုကိုဆန့်ကျင်တဲ့အုပ်စုတစုရဲ့လက်ချက်ဖြစ်ပွဲရှိတယ်လို့တန်တရားရှိနေတယ်လို့ဆိုပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားဟာအမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာသူရဲ့အစီအစဉ်နဲ့ပတ်သက်ပြီးအတိုက်ခံလွှတ်တော်အမတ်တွေနဲ့အခြေတင်ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံကိုပြန်လာနေပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့အာရှဒေသကိုခီးသွားနေတဲ့သမ္မတအိုဘားမားဟာတနင်္လာနေ့မှာပြန်လာနေပြီလို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်တဲ့ရွှေ့ပြောင်းနေထိုင်သူ9သန်းလောက်ကိုနေရာရင်းကိုပြန်ပို့ရေးမလုပ်ဖို့တားဆီးမဲ့ဥပဒေကိုမကြခင်မှာပဲပြဋ္ဌာန်းနိုင်ခြင်းရှိ ှိတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုအတွက်လွှတ်တော်ကိုခွင့်ပြုချက်တောင်းစီရမလို့ပဲသူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်ရွက်နိုင်မှုပြင်ဆင်နေတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားခဲ့တာပါ။နောက်တစ်ချိန်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အခြေအနေမျိုးလွှတ်တော်အမတ်တချို့ကချိန်ချောက်လာတာမျိုးနဲ့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေကိုအနှောင့်အယှက်ခံမှာမဟုတ်ဘူးလို့ဩစတြေးလျမှာပြုလုပ်တဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးဆွေးနွေးပွဲပြီးမှပြောဆိုသွားတာဖြစ်ပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်လှည့်ပေးပါရစေမနေ့ကတစားမုံလားပြေကျော်ဆယ်ရက်နှစ်ဟာဆိုရင်ဗြိတိသျှကိုလိုနီလက်ထက်ကတက္ကသိုလ်အဥပဒေပြဋ္ဌာန်းတာကိုကန့်သက်ချုပ်ချယ်မှုတွေနဲ့အစဉ်တန်ခွဲခြားတာတွေကိုစတင်တော်လှန်ခဲ့ကြတဲ့အကြောင်းသားတွေတပိတ်မောက်ခဲ့ကြတဲ့64နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်မြမလွတ်လပ်ရေးအတွက်အစခေါင်းလို့ပြောရမယ်အဲ့ဒီအမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရနဲ့ဒီကနေ့ခေတ်ကျောင်းသားလူငယ်တွေမှာရောအမျိုးသားရေးစိတ်ဓာတ်ဘလောက်လက်ဆင့်ကမ်းရှိနေကြသေးလဲဆိုတာတွေကိုမတ်တိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါရှင်
မြန်မာတက္ကသိုလ်1386ခုနှစ်တစားမုံလားပြည့်ကျော်10ရက်နေ့ဒီကနေ့ဟာဆိုရင်ကိုလိုနီနယ်ချဲ့တွေရဲ့တက္ကသိုလ်အဲ့ဥပဒေကိုသပိတ်မှောက်ခဲ့ကြတဲ့64နှစ်မြောက်အမျိုးသားအောင်ပွဲနေ့နှစ်ပတ်လည်အခါသမယဖြစ်ပါတယ်။1920ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာဗြိတိသျှကိုလိုနီတို့ကမြန်မာကျောင်းသားတွေကိုကန့်သတ်မှုတွေအစဉ်အတန်းခွဲခြားတာတွေလှုပ်ဆောင်ထားတဲ့တက္ကသိုလ်အဲ့ဥပဒေကိုပြဋ္ဌာန်းတာကိုဆန့်ကျင်ခဲ့ကြတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုဟာဆိုရင်အင်္ဂလိပ်ကိုလိုနီဘဝကနေလွတ်မြောက်လူစိတ်ကိုအစအဦးလမ်းပြခဲ့တာဖြစ်တယ်လို့ဝိုင်းရနိုင်ငံရေးသမားကြီးသခင်ချန်ထွန်းကပြန်ပြောပြပါတယ
်။အာဒီလူလိုက်ရေးရတာဟာဒီတပိတ်ကြီးကအခြေခံလို့ရလာတယ်လို့ဘဝဒီလိုပဲပြောချင်တယ်။ဘာလို့လဲဆိုတော့1920ခုနှစ်မှာအင်္ဂလိပ်စိုးရကတိတ်ပြီးနေကြတဲ့ခါကျတော့ကြောက်နေရတာနော်။ကြောက်နေရတဲ့ခါမှာဒီတပိတ်ကြီးပေါက်ပြီးတော့အဲ့ဒါလှုပ်လိုက်တော့အဲ့ဒီမှာဒါပရမဆုံးတပိတ်ပေါ့လေ။ဟုတ်လား။ဒါကျင်းမြောင်းနဲ့တပြေလုံးတိမ်မနှက်နံဒုတိယကျတော့1938ခုနှစ်ကျတော့ဟာအကြီးကျယ်ဖြစ်သွားတာ
ဒီကျောင်းသားတပိတ်ကနေအမျိုးသားကျောင်းနေဖွင့်လှစ်ခွင့်ရခဲ့ပြီးဒီကျောင်းနေကနေမြမလွတ်လပ်ရေးမိရှုတစားဘုကျောင်းဆာပါဝင်မြမလွတ်လပ်ရေးဖက်ဆက်တော်လန်ရေးတို့အတွက်ရေးပါတဲ့ကျောင်းသားခေါင်းဆောင်များစွာကိုမွေးထုတ်နိုင်ခဲ့တယ်လို့ဝိုင်းရင်နိုင်ငံရေးသမားကြီးတခင်ချန်ထွန်းကပြောပါတယ
်ဖိုတိုဘိုင်ကတော့ကောင်းတယ်ပေါ့နောက်ပိုက်ကျတော့အလား1938ကျတော့တပုံထထမိကျုပ်ရုပ်ရှုပ်ရှုပ်ဆိုပြီးတော့ကိုအော်လာတဲ့သဘောရောက်လာတယ
်ဟုတ
်ကဲ့အဲ့လိုသဘောနော်အဲ့ဒီကနေအမှန်တော့လူလေးရဖို့အတွက်အမှန်အလားအခြေခံနေပြီးတဲ့နေ့လိုပဲဆိုလို့ရပါတယ်ဟာပေါ့ចောင်းသားတွေကမှောက်ခဲ့လို့ဟလား1920ခုနှစ်ចောင်းသားတွေသူတို့ကအကုန်လုံးအဲ့တော့သူကကျောင်းစီတွေမြင်ရတော့ national ကျောင်းကြီးခွဲထားပြီးတော့ national ကျောင်းစီရတွေလောက်ကြတာအဲ့ဒီကလည်းဘီရောက်ပါတော့ရောက်တဲ့ပုံကူဒီပေါ့လေအားရရောဘီရောရောက်တဲ့ပုံကူဒီကဒီ national ကျောင်းကြီးမှာသူတို့ဆရာဝန်လောက်ကြပေါ့လေအဲ့တချို့ကတော့လက်ကျင့်မဲ့မှာပဲနေကြပေါ့အဲ့လိုသူကလည်းမလိုက်ရောဘူးမလိုက်ရောတော့ဒီတပည့်ကြီးကဒီတိုင်းမဲ့အဲ့ national ကျောင်းကြီးထူထောင်ဝင်ရသွားတဲ့သဘောပေါ့အားပြီးတဲ့သဘောဖြစ်သွားအဲ့ဒါလူကြီးက national ကျောင်းမန္တလေးမှာဆိုလို့ရှိရင်ဆိုင်းနမ်မတ်တချောင်းပြုတ်တမ်းမှာတချောင်းပေါ်လေနှစ်ချောင်းတောင်ရှိခဲ့လာ။နောက်ပိုင်းကျတော့ဆိုင်းနှာပြက်ပြီးတော့ပြုတ်တမ်းရောက်တယ်။အဲ့ဒီပြုတ်တမ်းနေရှင်ကျောင်းမလေးလက်ရှိနေရပေါ့
။ဒီဘက်ခေတ်ပိုင်းမှာတော့မြမလွတ်လပ်ရေးအတွက်ရေးပါတဲ့အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေကိုအစိုးရဘက်ကစိတ်လိုလက်ရကျင့်ပါတာမျိုးတွေမရှိတော့သလိုမျိုးဆက်သစ်တွေချားမှလည်းတစားမုံလာပြီကျော်ဆယ်ရက်နေ့အမျိုးသားအောင်ပွဲနေ့ဆိုတာနဲ့အမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရတို့ဟာမိပြောက်ခံနေရပြီလို့သခင်ချန်ထွန်းကပြောပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကူကတော့လူငယ်တွေရဲ့စိတ်ထဲမှာအမျိုးသားနေ့ရဲ့အနှစ်သာရအမျိုးသားရေးစိတ်ဓာတ်ကိုပြန်ပြီးတော့လှုပ်နှိုးဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်
။ကျောင်းသားလူတည့်လုံးအင်ဝတ်ကနေရမဟုတ်ဘူးခင်ဗျာ။ကျောင်းသားလူတည့်လုံးအင်ဝတ်ချခံထားတာပါ။အဲ့တော့ကျောင်းသားတို့အင်ဝတ်ချခံလိုက်ကျောင်းသားတို့ကျွန်တော်တို့ကျောင်းသားတက်မကတွေကလုံးလုံးလိုက်မယ်ဆိုလို့ရှိရင်တော့တခြားကမှာကျွန်တော်ကျောင်းသားလူတည့်ရလုံးဟာလို့ကြားပြီးတော့ကျွန်တော်နဲ့အတူလက်တွဲပူးပေါင်းပြီးတော့မတရားမှုအနာရှင်တွေမတရားမှုတွေကိုစတင်တော်လှန်လိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
လက်ရှိမှာလည်းမြန်မာအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုရာနေချီတဲ့ကျောင်းသားတွေတပိတ်မှောက်နေကြပါတယ်မြန်မာသမ္မတဦးသိန်းစိန်ကတော့ ဒီကနေ့ကြာရောက်တဲ့မြို့သားနေအခါသမယမှာမြန်မာပြည်သူပြည်သားတွေကောင်းကျိုးချမ်းသာတွေနဲ့ပြည်စုံပြီးမင်္ဂလာအပေါင်းခန့်ညောင်းကြပါစေလို့ဆုတောင်းပြီးဒီကနေ့ကြာရောက်တဲ့94နှစ်မြောက်အမျိုးသားနေအခါသမယဟာဆိုရင်ပထမဦးဆုံးအမျိုးသားပညာရေးဥပဒေပြဋ္ဌာန်းနိုင်ခဲ့တဲ့နှစ်ထူးနှစ်မြတ်ဖြစ်ပါတယ်လို့သဝင်လာမှာဖော်ပြခဲ့ပါတယ်ရှင်လျှောက်မှုတမိုင်းမှာရှေ့ပြေးတပ်ဦးကနေထွက်ထွက်လာတတ်တဲ့မြန်မာចောင်းသားတွေဟာမကြခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပြီးလမ်းမပေါ်ရောက်လာကြပြန်ပါပြီ။အမျိုးသားပညာရေးဥပဒေကိုចောင်းသားတပ်မကတွေဘာကြောင့်မကြေမနက်ဆန္ဒပြကန့်ကွက်နေကြပါသလဲ။တာဝန်ရှိသူတွေဘက်ကဘလို့တုံ့ပြန်လာမယ်လို့ចောင်းသားတွေမျှော်လင့်ထားပါသလဲ။အခုလာမယ့်အင်္ဂါနေ့ညပိုင်းတိုက်ရိုက်လှိုင်လိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ကြပါတယ်။မိမိတို့ဆွေးနွေးမေးမြန်းလိုတာကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေလူရင်းတူရှင်းရေးသားအတန်သွင်းပြီး VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-5554email လိပ်စာ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သောတာရှင်တွေကိုကြိုဆိုပါရှင
်။သောတာရှင်တွေအနေနဲ့မနက်ဖြန်အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ကဏ္ဍတွေကိုလှည့်ပေးပါရစေ။အရင်ဆုံးနားဆင်ကြရမှာကတော့ VOA ကနေပြီးမျော်လင့်နှွေးထွေးငိမ့်ချမ်းရေးလို့အမည်ပေးထားတဲ့ငိမ့်ချမ်းရေးနဲ့ပတ်သက်တဲ့အစီအစဉ်သစ်တစ်ခုကိုစတင်ထုတ်လွှင့်နေပါတယ်။ဒီစီဇန်ကို VOA သတင်းတော့ကိုအောင်ရဲမောင်မောင်ကတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာမြော်လင့်နေရီညရဲ့စီစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရဲမောင်ပါလက်နက်ကင်တိုက်ပွဲတွေမရက်နိုင်သေးတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာညညရဲ့ကိုမျော်လင့်နေကြတဲ့တိုင်းရင်းသားပြည်သူတွေရဲ့နေ့စဉ်ဘဝတွေနဲ့ညညရဲ့အကြဘလို့ဆက်နွယ်မှုရှိနေတယ်ဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနားဆင်ကြရမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူတင်ဆက်မဲ့သူကတော့မတ်ကျေပြဖြစ်ပါတယ်။ကျွန်တော်ဒီတစ်ပတ်ဗာနဲ့စားလိုက်ကြမလဲမတ်ကျေပြကြီး
။ဟုတ်ကဲ့ကိုအောင်ရဲကြီးကျွန်တော်တို့မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေထဲကရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့နှက်ခမ်းဆိုတဲ့မြို့ကိုတစ်ချက်လောက်သွားကြည့်ရအောင်လား။နှက်ခမ်းဆိုတာလူတိုင်းသိကြတဲ့အတိုင်းပဲမူဆယ်15မိုင်နဲ့ဇက်ကွန်သွယ်ရေးစခန်းကိုကျော်သွားပြီးတော့18မိုင်လောက်ထပ်သွားမယ်ဆိုရင်ဒီမြို့ကိုရောက်သွားမှာပါ။လူကြီးကတော့တသိန်းကျော်လောက်ပဲရှိတဲ့မြို့လေးဖြစ်ပါတယ်။ဒီမြို့ရဲ့တစ်ဖက်ကမ်းမှာတော့အိနီချင်းတရုတ်နိုင်ငံရဲ့နေဆက်မြို့တွေလည်းတရှိနေတာဖြစ်ပါတယ်။ငញ្ញရေးကိုမျှော်လင့်နေတဲ့နှက်ခမ်းကပြည်သူတွေနဲ့မိတ်ဆက်ပေးကြပါတယ်။
စီးပွားရေးတော့အစားတော့ကျွန်တော်တပ်ပုံရိုက်ပါတယ်။အိမ်မှာနေပြီးတော့နိုင်စင်ပုံလေးပါလေးရိုက်တာပေါ့
။နှက်ခမ်းမျိုးစုံတနေရာကတပ်ပုံဆိုင်ကဆိုင်အိုက်ဆိုင်ပါ။တပ်ပုံဆိုင်ဆိုလို့မြို့ကြီးတွေဘော်ကတပ်ပုံလုပ်ငန်းလုပ်တဲ့ဆိုင်ကြီးတွေကိုပြေးမမြင်လိုက်ပါနဲ့။သူနေတဲ့အိမ်လေးရဲ့အရှိတ်ဘက်နေရာချင်းချင်းလေးမှာကင်မရာလေးတစ်လုံးထောင်ပြီးတော့လိုင်စင်တပ်ပုံတွေလာရိုက်တဲ့သူရှိမှရိုက်ပေးရတဲ့တပ်ပုံဆိုင်လေးပါ
။စစ်ကြောင့်ကျွန်တော်အဆင်မပြေပါဘူး။အစားကျွန်တော်အဲ့ဒီတောင်ပေါ်ဒေသတွေကိုတပ်ပုံလိုက်ရိုက်ပါတယ်။ပွဲတွေပေါ့နော်။အစစ်ပွဲဖြစ်တော့ကျွန်တော်ကတွားရမှာလဲစိုးရိမ်တာပေါ့အဲ့လိုအခြေအနေရှိတယ်အာသူတို့ကဆေလာမေလာလုံးမလားရိုက်မလားတတ်ဖြတ်မလားအဲ့လိုတအားကိုစိုးရိမ်ရတာအဲ့ဒီဟိုအဖွဲ့စည်းဖက်လဲစိုးရိမ်ရတယ်ကျွန်တော်တို့အစိုးရဖက်လဲစိုးရိမ်ရတယ်မတင်ကဖြစ်မှာစိုးတာပေါ့
ပုံဆိုင်နဲ့မနီမွေးမှာတော့အချုပ်ဆိုင်တစ်ဆိုင်ရှိပါတယ်။22နှစ်နီးပါးကြာအောင်ဒီနတ်ခမ်းဒေသမှာအခြေချခဲ့တဲ့အချုပ်ဆရာဆိုင်ဖူဟန်ရဲ့ဆိုင်လေးပါ
။ချက်ချုပ်ပညာတင်ထားတဲ့ဥစ္စာကိုပြန်လာပြတော့ထိုင်လို့တာအခုထိအော်ဒါပေါ့နော်။အော်ဒါချုပ်တဲ့ကိုကဖြစ်လာတာကညပြီလေ။ခဏခဏဟိုဖြစ်တည်ဖြစ်နေဟိုရိုက်တည်ရိုက်နေတာထိုးအဲ့ဒါမျိုးလဲ ဖြစ်ခဲ့တာညပြီဟုတ်လားဒီနိုင်ငံထဲမှာကျွန်တော်ဖြစ်ချင်တာကတွားတွားလာလာကောင်းကောင်းမွန်မွန်တွားတွားလာလာရအောင်တော့ညမဆိုးနေမပြောဘူးနော်ပြန်ရအောင်ပဲတွားတွားအဲလူလူလာလာပါမအန်ဒရယ်မဖြစ်အောင်အဲ့ဒါမျိုးဖြစ်ချင်တယ်
နှခမ်းမြုပ်လက်ဘက်ကိုသွားမယ်ဆိုရင်တော့ဆီယမစောနန်ဒေဝီရဲ့အမူကျောင်းကျောင်းလေးရှိပါတယ်။ကလေး30လောက်နီးပါးပြေးလာဆော့ကစားနေတာကိုလည်းတွေ့နိုင်ပါတယ်။ဒီတလောမှာတော့မြို့ပြင်ကတောင်ပေါ်တွေမှာအစိုးရနဲ့လက်နက်ကိုင်တပ်တွေတိုက်ပွဲမကြခဏဖြစ်နေလို့မိဘတွေကကလေးတွေကိုမူကျောင်းကျောင်းကနေဆော့ဆော့လာကြိုနေကြတယ်လို့ဆီယမအကပြောပါတယ်။
ကျမမူကျောင်းဖွင့်ထားလိုက်ဆိုတော့တော့ဆရာမတွေဆုံးကိုဖက်ကားရှိရပါတခါလေသူကတပတ်တခါအိမ်ပြတ်နေမော်စောနဲ့တင်းနေအိမ်ဆော့ဆော့ပြတ်မှာတဲ့တိတ်နေနေမောင်ဝင်မကောင်းအခြေအနေမကောင်းဘူးအာရွာဖက်မှာစစ်သားတွေရှိတယ်ဟိုနားမှာရှိရဲအဲ့အဲ့လိုမျိုးလဲရှိတာပေါ့အမှန်တိုင်းပြောရရင်တော့အမေတွေကစိုးရိမ်နေကျမဆော့ဆော့ပြတ်မယ်အဲ့အဲ့လိုမျိုးရှိရပါတော့အရင်တော့ဆိုပဲအချိန်ပြန်ပြန်တိတ်ပြီးတော့ကြောက်ရတာမရှိဘူး
နခမ်းမြို့မှာရှန့်ခေါက်ဆွဲဆိုင်တွေကတော့ပေါ်ပါတယ်။ဒါပေမဲ့စစ်ပေးကန်းနဲ့တွဲပြီးဖွင့်ထားတဲ့ရှန့်ခေါက်ဆွဲဆိုင်ကတော့ထူးခြားနေပါတယ်။စိုင်းပန်ရှင်ဒေါက်တာဆိုင်းရီစောအတွက်ကတော့မနှက်ဆိုမိသားစုစီးပွားရေးဖြစ်တဲ့ရှန့်ခေါက်ဆွဲဆိုင်လေးမှာစပွဲထိုးရင်ငွေသိင်းရင်နဲ့အလုပ်ရှုပ်ရတယ်လို့ညဆိုရင်တော့သူ့ရဲ့စေကန်းလေးမှာလုံနာကြည့်ရင်တဲ့အချိန်ကုန်ရလိမ့်ရှိပါတယ်။သူပြောပြတဲ့နခမ်းရဲ့အခြေအနေကဒီလိုပါ
။ဒါတောင်ပေါ်မှာကျတော့အလုပ်တော့မထင်ဘူး။ပြောကျွန်တော်မြို့ထဲမှာနေတယ်တောင်ပေါ်မှာခဏခဏပဲမကြမကြတော့ဘုံတာတော့ပါတနတ်တာတော့ကြားနေရအဓိကတော့ကျွန်တော်တို့မြို့ထဲကမကောက်ဟွာတောင်ပေါ်ကျွန်တော်ဖက်တောင်ပေါ်ဒေသကဲငင်းချင်းချမ်းတော့ဖြစ်စီချင်းဟိုတလောကကျွန်တော်အမေပြောပြသူကနှလုံးငယ်တုန်းကပေါ့ဒီငယ်တုန်းကတယောက်တည်းသင်တော့ခွေနေဒီမိန်းမတယောက်ဒီတောင်ပေါ်ထိသင်တော့ခွေဘာမှမချောက်ချင်ချောက်ချင်လည်းဘာမှမရှိဘူးတယောက်တည်းတော့ခွေရဲဒါကျွန်တော်တို့အခုကြောက်ဘယ်လိုနေလဲဆိုတော့တယောက်တည်းဥမာနည်းနည်းလေးဟိုမနာကုန်းပေါ့အဲ့လောက်ထိတန့်တော့တမျိုးစိတ်ထဲမှာဒီကြီးရောမတန့်ဘူးပေါ့ပြောဟွာနဲ့ထင်မှားပြီးတော့ပြင်မလားဟွာလေအဲ့လိုမျိုးတော့ခြောက်ပဲခါတိုင်းနဲ့အဲ့လိုအလှဖြစ်ခွာ
ကိုရောင်ရဲ့ရေနှခမ်းပြည်သူတွေပြပြနေတဲ့အခြေအနေတွေကတော့ကြားလိုက်ရပြီနော
်ဟုတ်ကဲ့မကြည့်ဗျာဒီနှခမ်းဒေတာကန်တွေပြောတိုင်းဆိုဒီဒေတာမှာလုံခြုံရေးရအမကန်ကြလဲနေတယ်တနက်ကင်ဖွဲ့ရည်လဲအတော်စုံပြီးတော့ပြည်သူစစ်တော်တော်များတယ်လို့လည်းသိရတယ်လေအဲ့တော့ပြည်သူ့စစ်အဖွဲ့တွေအစိုးရတပ်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့ကြီးတွေဘယ်နှဖွဲ့လောက်များရှိတာကိုတွေ့ရလဲဗ
ျကျွန်တော်တိတိလောက်ပြောရရင်တော့အစိုးရတပ်အနေနဲ့ကတော့တပ်မ80ခန့်ရှိတယ်ပြည်သူ့စစ်အဖွဲ့တွေကတော့အတော်လေးများတယ်ပြည်သူ့စစ်အနေနဲ့မြို့မပြည်သူ့စစ်အဖွဲ့ပန်းစစ်ပြည်သူ့စစ်အဖွဲ့မတ်ပန်ပြည်သူ့စစ်အဖွဲ့လွယ်လန်တို့လိုအဖွဲ့တွေရှိတယ်နန်ခမ်းရဲ့တောင်ပေါ်ဒေသတွေမှာတော့ဂျွာအလိုက်တွေဖွဲ့စည်းထားတဲ့ပြည်သူ့စစ်အဖွဲ့ငယ်လေးတွေလည်းရှိနေသေးတယ်လေတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအကြီးတစ်ခုအနေနဲ့ဆိုရင်တော့ဒီဒေသရဲ့တန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNN ဆိုတဲ့အဖွဲ့ရှိတယ
်မြို့နားတစ်ဝိုက်မှာရောလုံခြုံရေးအနေအထားကဘယ်လိုရှိလဲခင်ဗျအထူးသဖြင့်တော့လူငယ်တွေအတွက်ပေါ့မှတ်ချက်ပါကြီး
ဟုတ်ကဲ့ကျွန်တော်ဒီမြို့မှာတွေ့ခဲ့တဲ့အမျိုးသမီးငယ်တယောက်တော့ရှိတယ်သူကတော့ဒီနန်ခမ်းမြို့အဝင်သားကပုတ်ကလီကပန့်တက်စီဆိုင်တစ်ခုမှာအလုပ်လုပ်ကင်နေတဲ့အသက်22နှစ်ရွယ်ရှိတဲ့နန်းဟွန်နွန်းဆိုတဲ့ကောင်မလေးပါသူနဲ့ကျွန်တော်စကားပြောကြည့်ခဲ့တယ်ညီမရဲ့နာမည်နဲ့ပညာရေးအခြေအနေလေးပြောပြပေးပါအောင
်ဟုတ်ဒီကနန်းဟွန်နွန်းမှာရှင်လင်းဆိုင်ရောင်းနေတယ်တမယာဟို PA ပထမနဲ့ပြီးသွားချင်ဒီရွာမှာပဲဒီမူလာတန်းထိတက်ခဲ့ရတယ်အလေတန်းချောင်းနဲ့အထက်တန်းကြတော့တမီးတို့အာသာကတဲ့နန်ခမြုံမှနေခဲ့ပါတယ်ရှင်နောက်ပြီးတော့တမီးတက်ကတူကြတော့ဒီလာချိုတက်ကတူကပြီးခဲ့တာရှင
်ဒီပန့်ဆိုင်မှာတနေ့တာအလုပ်လုပ်ရတဲ့အနေထားလေးလည်းနည်းနည်းတော့ပြောပြပေးပါလား
တမီးကမနက်ပိုင်းဆိုရင်9နာရီကတမီးတို့အလုပ်ဝင်ပြီရှင်အဲကြောင့်9နာရီဆိုရင်တမီးက9နာရီအလုပ်သွားလုပ်ရတယ်အလုပ်ဆင်းပြီအလုပ်ဆင်းပြီးတော့12နာရီညနာနောက်ပြီးတနိုင်းကတမီးတို့ပြန်တက်တယ်2နာရီထိတမီးတို့အလုပ်လုပ်တယ်ရှင်တမီးတို့ကကုမ္ပဏီအလုပ်ဆိုတော့တမီးတို့ကဥပုံနေတွေပါနေတွေပဲပိတ်တယ်ရှင
်နေမြေလုံခြုံမှုမရှိဘူးလို့ဒေသခံအချို့ကပြောထားရလဲရှိလို့ညီမလိုညာနေတဲ့အထိအလုပ်လုပ်ရတဲ့သူတယောက်အတွက်ကတော့နေပြီးအိမ်ပြန်ရတာအနေထားဘယ်လိုရှိလို့လဲ
ဟုတ်တမီးနားနေတာကတော့အခုတမီးတို့ဟိုလုံကဆိုရင်တမီးတို့ညဆိုရင်မိန်းကလေးအနေနဲ့အလုပ်စင်းပြီဆိုရင်တမီးတို့ကတခါတလေကျော်ညအလုပ်စင်းတယ်အဲ့အချိန်ကျတော့သူကလုံခြုံမှုတိတ်ဟိုဟာ ยังยี่ว่าพี่สู้ยิงเสียมลูกอินเดียลูกนี่ด้วยกูเลยแต่แม่ที่คู่นั้นนี่ตรงนี้พี่อาจารย์รอตัวขณะนี้ใจว่าสิพี่ละเอซิเดนพี่ไรเนี่ยไอ้ลุงยูพี่อาจารย์รอเนี่ยเนี่ยเช่าอย่างเช่นว่าในการพูดถึงสิ่งเรื่องในการพูดสิ่งเรื่องเลี้ยงยาเลยเราวิโรตีว่าคุณป้ามันตีได้พูดสิ่งเรื่องเลี้ยงยาเลยไอ้พูดสิ่งเรื่องพี่อาจารย์รอยาจารย์รอคุณนายชินายเราส่วนเจ้าหลานเลยไอ้จะเชิญจะมาช่วยเยอะอันนั้นเจ้าใหญ่ใช่ไหมเราไปรอดีนี่เข็มบ้านสวยกว่าหัวตุ้มมิวพี่มาสู้ไอ้ลุงเนี่ยสวยงามใช่ไหมเพื่อสู้การเลี้ยงยาเลยสิ่งเลี้ยงยาเลยไอ้ลุงเนี่ยเจ้าใหญ่ใช
่กูจะก็ยังได้เด็ดกันเลยแต่ไหนสวยเนาะเช้าเมื่อก็ดินนักขันเด็ดมาในทางยาได้เด็ดกันลุลุจัดอ๋อเดี๋ยวเรื่องสมุยเนี่ยลุงจุ้ยไปมาไม่ก็ทุกสิ่งอะไรพี่นี่เราก็ตัวยาเลยเนาะ
ဟုတ်တယ်ကိုအောင်ရဲ့ကြီးလုံချုံရင်းနဲ့ပတ်သက်ပြီးတော့ဒီဒေသခံတွေကတော့တော်တော်လေးသတိထားနေတာကိုတွေ့ရတယ်ဒီနှစ်ထဲမှာပဲဒီဇူလိုင်လတုန်းလောက်ကဒီဒေသကဆိုင်းမောင်းမောင်းလို့ခေါ်တဲ့လူငယ်တယောက်ကဘလုံးကံပြီးပြန်လာမှာဒီဒေသကိုလုံချုံရင်းယူထားတဲ့ပြည်သူစစ်တပ်ဖွဲ့တပ်ဖွဲ့ကတားတာကိုဆန်ကယ်မရက်လို့ဆိုပြီးတော့တနက်နဲ့ပစ်တက်တယ်ဆိုပြီးဒေသခံတွေချာမှာတော့ပြောနေကြပါတယ်အဲ့လိုပဲတိတ်မကြသေးတဲ့အချိန်ကပဲဒီနောင်မတဆိုတဲ့ရွာတရွာမှာစစ်တပ်ကလူနှစ်ဦးကိုဓာတ်ခုတ်ခံပြီးတိဆုံသွားတဲ့အတွက်ဒီစစ်တပ်ဘက်ကနေပြီးတော့ရွာကအုပ်ချုပ်ရေးမှုကိုခေါ်ပြီးတော့ရိုင်းနဲ့စစ်ဆေးတာတွေလုပ်တော့ဒီနောင်မတဆိုတဲ့ရွာကရွာလုံးကျွတ်နီးပါလူ900လောက်တရုတ်ပြည်ဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့ဖြစ်စဉ်မျိုးလည်းဖြစ်ခဲ့ပူတယ်လေပြီးတော့ဒီ SNL ကြားကောင်းပါတီနန်ခမ်းမြို့နယ်ရဲ့အတွင်ရင်မူဦးဆိုင်အောင်ဝင်းရဲ့နေအိမ်ကိုလည်းလုံမိုင်းတလုံးဖြစ်ပြီးတော့တိုက်ခတ်ခံရသေးတယ
်လူတစ်ထောင်လောက်ကိုရဲတယောက်လောက်နှုံနေပဲဒီမြို့မှာလုံခြုံရေးပေးနိုင်တဲ့သဘောရှိတယ်လို့လည်းရှန်တိုင်းသားများဒီမိုကရက်တစ်ပါတီနန်ခမ်းမြို့နယ်ရဲ့ဒုဥက္ကဋ္ဌဦးဆိုင်ဆိုင်ဝမ်းကအခုလိုပြောပါတယ
်ဒီကနန်ခမ်းကရဲရအယောက်၄၀လောက်ပဲရှိတယ်ဆိုတော့လုံထုံလေးကိုရဲတယောက်ဆိုရင်လူလူအားတစ်ထောင်တော့ထင်းတင်းရတဲ့သဘောပေါ့ဒီအင်အားနဲ့ဆိုရင်တော့လုံထုံလေးယူတာတော့မပြီးဆုံးဘူးပေါ့
ပိစက်ပြုံးမှုနဲ့မွေးရစေဝပြဿနာကလည်းလုံချိုရင်းနဲ့ဆက်နွယ်နိုင်တယ်လို့ဒေသခံတွေကပြောကြပါသေးတယ
်ဟုတ်တယ်အကိုကြီးမွေးရစေဝပြဿနာကတော့ဒီဒေသမှာနှခမ်းအောက်ပိုင်းနဲ့တောင်ပေါ်တွေမှာတော်တော်လေးကြဲကြဲပြန့်ဖြစ်နေတယ်ဒီဒေသရဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ဒီနှခမ်းမျိုးရဲ့အတွင်းမှုအဆိုင်အောင်ဝင်ကလည်းဒီလိုပြောတယ်လေ။တ
ောင်ပေါ်ပိုင်းကကျွန်တော်တို့အဲ့ဒီအစိုးရပိုင်းကရောနောက်ပြီးတော့ပြည်သူလူထုရဲ့ပိုင်းရောနောက်နဲ့နဲ့ကိုင်ကဖွဲ့စည်းတိုင်းရောအဲ့ဒီမွေးဆေးဝါးကိုဦးစားပေးပြီးတော့လုပ်နေတယ်။ဒီကနေသူတို့ကစီးပွားရေးတောင်ပေါ်မှာတော့အခုကတော်တော်လေးကြာသွားပါတယ်။နောက်တမမူးကိုယ်တိုင်ကလည်းအဲ့ဒီရွာရာဘင်ကင်းစိုက်တဲ့ဆိုရင်တီးတယ်ဆိုရင်တက်တည်းအထောက်ထားမာနေဆိုရင်ဒီရွာကိုတရွာလုံးပြီးရှုပ်ပြစ်မယ်ဒါတက်ဆိုင်တဲ့သူတို့ပီရုစစ်ဖာနေပီရုစစ်ကိုလည်းအားလုံးပြောထားပြီးလား
နောက်ဆုံးလက်နက်ကင်တိုက်ပွဲတွေအနေနဲ့ဆိုလဲတအန်းလက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေလည်းဒီနှစ်ပိုင်းမှာရာဂနဲ့နီးပါးလောက်ပြင်းပြင်းဖြစ်လာတာပါဆွေးနွေးပွဲတွေလုပ်နေချိန်မှာကြီးဖောက်တဲ့နေရာတွေကိုပြပါဆိုရင်ဒီရှမ်းမြောက်ဒေသကိုလည်းပြရမှာဖြစ်ပါတယ်ဒါကြောင့်လေဒီတစ်ပတ်မျော်လင့်နေထွေးညဉ့်ညဲအစီအစဉ်မှာရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့လေးကပြည်သူတွေရဲ့စကားသံတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များခင်ဗျာဒီတစ်ပတ်ရဲ့မျော်လင့်နေထွေးညဉ့်ညဲအစီအစဉ်ကိုဒီမှာပဲရန်နာမှာဖြစ်ပါတယ်။ရှစ်တစ်ပတ်မှာလည်းပြည်သူတွေရဲ့ညဉ့်ညဲမျော်လင့်ဆောင်စားနေတဲ့စကားသံတွေကိုဆက်လက်တင်ပြမှာဖြစ်ပါတယ်။ရှစ်တစ်ပတ်မှာပြန်လည်စုံစည်းကြသလားခင်ဗျာ။
I'm saying hello.
ညလင်းနှွေးတွေးငင်းငင်းရေလို့မြည်ပေးထားတဲ့စီစဉ်တစ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်တက်ဆက်သွားမဲ့ဒုတိယပိုင်းစီစဉ်မှာမြန်မာပြည်ကပေးစာများနဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။